အာမာဟာရီကိန်းမုန်တိုင်းဟာကျူဘားနိုင်ငံမြောက်ပိုင်းကမ်းရိုးတန်းကိုပြင်းထန်တဲ့လေတံနှုန်းနဲ့ဖြတ်နေပြီးမိုးအပြင်းထန်ရွာနေပြီးတော့အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ဘက်ကိုဦးတည်လာနေပါတယ်။အတ္တလန္တိတ်ဒေသတဝန်းမှာအာမာမုန်တိုင်းကြောင့်လူ22ယောက်ထက်မနည်းသေဆုံးသွားရပြီးကြီးမားတဲ့အပျက်စီးတွေဖြစ်ထားပါတယ်။ကျူဘားနိုင်ငံပြင်ဘာဟာမားနိုင်ငံပိုင်အန်ဒရူးစ်ဂျွန်း၊ဘီမီနီဂျွန်းနဲ့ဂရန်ဘာဟာမားဂျွန်းတွေဖလော်ရီဒါဂျွန်းဆွေနဲ့ဖလော်ရီဒါကီးစ်ဂျွန်းစုတွေအတွက်လည်းအမေရိကန်ဟာရီကိန်းမုန်တိုင်းဆိုင်ရာဌာနကနေမုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။လက်ရှိမှာအာမာမုန်တိုင်းဟာပြင်းအားအဆင့်၄ကနေ၃ကိုလျော့သွားပေမဲ့ဖလော်ရီဒါကီးစ်ကျွန်းစုတွေနောက်ကိုကပ်လာချိန်မှာပြန်အားကောင်းလာမယ်လို့ခန့်မှန်းထားပါတယ်ဖလော်ရီဒါကီးစ်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာဝင်ပြီးတဲ့နောက်ဖလော်ရီဒါအနောက်တောင်ဘက်ကမ်းရိုးတန်းကိုမုန်တိုင်းဆက်ပြီးဦးတည်သွားမှာပါဒီမုန်တိုင်းဟာမှတ်တမ်းတင်မှုများထဲမှာအားအပြင်းဆုံးမုန်တိုင်းတစ်ခုဖြစ်ပါတယ်ဖလော်ရီဒါပြည်နယ်ကိုမုန်တိုင်းဦးတည်နေတာနဲ့အမျှရွှေ့ပြောင်းမှုအချိန်သိပ်မကျန်တော့ဘူးလို့လူသန်းပေါင်းများစွာကိုတာဝန်ရှိသူတွေကသတိပေးနေပါတယ်မုန်တိုင်းဝင်မယ်လို့ခန့်မှန်းထားတဲ့တနင်္ဂနွေနေ့မတိုင်ခင်မှာပြည်နယ်တွင်းလူဦးရေစုစုပေါင်းရဲ့၄ဘုံတစ်ဘုံကျော်လူပေါင်း 9.6 တန်းကိုရွှေ့ပြောင်းကြဖို့တာဝန်ရှိသူတွေကနှိုးဆော်ထားပါတယ်